Welcome to the Voice of America in Burmese.
မင်္ဂလာနန်းနခင်ပါခင်ဗျာ VOA American တန်က2016ခုနှစ်ဇွန်လ30ရက်ကြာတာဝတီနေ့နန်းနခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါလေခင်ဗျာ။တို့ရရှင်အားလုံးရွှေနှန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုနန်းခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီနေ့မှထူးခြားတဲ့သတင်းတွေကတော့တူရကီလေစိတ်အသေးခံတိုက်ခတ်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်နေကြောင်းအမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောပါတယ်။မြောက်အမေရိကတပ်ခေါင်းဆောင်များရဲ့ထိပ်သီး CEO ဘွဲ့ကိုကနေဒါနိုင်ငံမှာကျင်းပနေပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအစီရင်ခံစာကိုကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးကတင်သွင်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်ပြောတဲ့နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ကျွန်တော်တို့ဒီမြန်မာပြည်ရဲ့ဒီတန်ဇာတာအောင်ချိန်စာကိုကျွန်တော်တို့ပြောတဲ့အချိန်မှာတော့အဓိကအဖြစ
်ဝါချင်တန်မှာမကြာခင်ကကျင်းပခဲ့တဲ့မြန်မာတန်ဇာတာချိန်စာရှောင်းလွှဲနိုင်ရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကကိုစော Alex 2ပြောသွားတာဖြစ်ပါတယ်။တရင်ထွားတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါ့အပြင်အပြည့်ပြတ်လက်မှတ်ရေးထိုးမှထားသေးတဲ့အဖွဲ့တွေကိုလည်း27ရာစုပင်လုံညီလာခံကိုဖိတ်ခေါ်မယ်ဆိုပြီးတော့တက်မတော်ဘက်ကနေပြောလိုက်တဲ့အကြောင်းပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက် HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တယ်ဆိုတဲ့သတင်းစာရတွေအပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။နောက်ပိုင်းမှာပတ်စဉ်စီစဉ်တွေကိုလည်းကြားပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့လေစိတ်မှာလူ3ဦးကအသေးခံဘုံးခွဲတိုက်ခတ်ခဲ့တဲ့ဖြစ်ရပ်ဟာIS Islamic စစ်သွေးကြွတွေရဲ့ရုပ်မာတဲ့လုံနီလုဟန်နဲ့တူနေကြောင်းနဲ့အလားတူတိုက်ခိုက်မှုမျိုးအမေရိကန်ပြည်ထောင်စုအတွင်းမှာလည်းပြုလုပ်နေကြောင်း CIA ဗဟိုထောက်လှမ်းရေးအေဂျင်စီအကြီးအကဲ John Brandon ကပြောကြားလိုက်ပါတယ်။တူကီလေစိတ်ကပောက်ကွဲမှုတွေကိုကြည့်လိုက်ရင်အသေးခံဖောက်ခွဲရေးဂျက်ကက်တွေကိုအသုံးပြုခဲ့တယ်ဆိုတာတွေ့ရမှာဖြစ်ပြီးအဲ့ဒီလိုဂျက်ကက်တွေကိုတိဆောက်ဖို့မခက်ခဲဘူးလို့ Brandon က Yahoo သတင်းဌာနကိုပို့ထူးနေကပြောပါတယ်။ IS အဖွဲ့ရဲ့လုံနိုင်စွမ်းနဲ့လူတွေအတတ်နိုင်ဆုံးအများဆုံးသိကျအောင်ပြည်ပနိုင်ငံတွေမှာသူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကိုထောက်လှမ်းရေးလုပ်ငန်းလှုပ်ဆောင်နေသူတဦးရဲ့ရှုထောင့်ကနေကြည့်ပြီးစိုးရိမ်ပူပန်နေခြင်းဖြစ်ကြောင်း Brandon ကပြောပါတယ်။ Istanbul မြို့ကအတတုတ်လေစိတ်မှာအင်္ဂါနေ့နောက်ပိုင်းကဖြစ်သွားခဲ့တဲ့တိုက်ခတ်မှုနဲ့ပတ်သက်လို့တာဝန်ခံသူထွက်မလာသေးပေမဲ့တူရကီအစိုးရကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့နေပါတယ်။ဒီတိုက်ခိုက်မှုကြောင့်အ ਨੇ ဆုံးလူ42ဦးသေဆုံးပြီး239ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ
်။အရင်နဲ့မတူထူးခြားတဲ့ Brussels က EU ဥရောပသမဂ္ဂအညီလာခံပြီးဆုံးသွားပြီဖြစ်ပါတယ်။ Britain နဲ့ဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်လုပ်နေတာတွေကိုဆက်လုပ်ဖို့နဲ့အရင်ကလိုဥရောပသမဂ္ဂရဲ့အထူးအခွင့်အရေးတွေကိုမျှော်လင့်မနေဖို့ပြက်ပြက်သားသားသတင်းစကားပါလိုက်ပေမဲ့ EU ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့လူကြိုက်တိတ်မများလာတဲ့စီမံကိန်းတွေနဲ့ဘယ်လိုရှေ့ဆက်ပြီးစခန်းသွားရမယ်ဆိုတာအတွက်အပြင်းထန်လှုံ့ဆော်နေကြပါတယ်။ Belgium မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk အခုလက်ရှိရင်ဆိုင်နေရတဲ့အနေအထားအတွက်ဥရောပတိုက်တွင်းနေထိုင်သူအများပြားကစိတ်မချမ်းမသာဖြစ်နေကြပြီး EU ကအကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်နေကြတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဥရောပခေါင်းဆောင်တွေဟာ Britain ခွဲထွက်ပြီးနောက်လှုပ်ဆောင်မယ့်လုပ်ငန်းတွေကိုဆွေးနွေးဖို့အတွက် September လထဲမှာနောက်တစ်ချိန်အစည်းအဝေးကိုထပ်ပြီးကျင်းပမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲ Britain နိုင်ငံကပြည်လုံးချွတ်ဆန္ဒခံယူပြီးခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တာမို့ဥရောပခေါင်းဆောင်တွေဟာကြိုတင်မစီစဉ်ထားဘဲအင်္ဂါနဲ့ဗုဒ္ဓဖူးနေတွေမှာအစည်းအဝေးကျင်းပခဲ့ရတာဖြစ်ပါတယ်။ဒီလိုခွဲထွက်ခဲ့တာကြောင့် Britain နိုင်ငံကြီးနဲ့ငွေကြေးစည်းကွက်တွေကမကမဖြစ်ခဲ့ရတယ်လို့အဖွဲ့ဝင်28နိုင်ငံပေါင်းတဲ့ EU ဥရောပသမဂ္ဂပြန်လည်ဖွဲ့စည်းအတွက်ကြဲကြဲပြန့်ပြန့်လည်ရိုက်ခတ်ခဲ့ပါတယ်
။ကနေဒါနိုင်ငံအော်တဝါမြို့မှာကျင်းပနေတဲ့မြောက်အမေရိကတိုက်ခေါင်းဆောင်များရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်ကနေဒါနဲ့မက္ကဆီကိုတို့ကခေါင်းဆောင်တွေဟာကုန်သွယ်ရေးဆိုင်ရာကိုကျိုးစီးပွားကာကွယ်ရေးနဲ့ဆိုင်တဲ့ကိစ္စတွေနဲ့ကမ္ဘာမှုပြည်ရေးစန့်ကျင်မှုတွေကိုဗုဒ္ဓနေ့ကရင်ဆိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်တို့မှာနိုင်ငံတကာကုန်သွယ်ရေးအပေါ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲအမေရိကန်သမ္မတဘာရက်အိုဘားမားကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအန်ဂရီကေပညာနီယက်တိုတို့သုံးဦးဟာတက်တန်းအဖြစ်22နှစ်ရှိလာပြီဖြစ်တဲ့ NAFTA မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နဲ့အညီလွတ်လပ်စွာကုန်သွယ်မှုတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်နည်းလမ်းတွေကိုဆွေးနွေးအဖြေရှာကြမှာဖြစ်ပါတယ်။ခေါင်းဆောင်3ဦးစလုံးဟာ NAFTA သဘောတူညီချက်ကိုထောက်ခံထားကြသူတွေဖြစ်ပြီးသုံးနိုင်ငံပေါင်းရဲ့ကုန်သွယ်မှုပမာဏဟာကမ္ဘာကုန်သွယ်ရေးစုစုပေါင်းရဲ့28%ရာခိုင်နှုန်းရှိပါတယ်။
မနေ့ကရုရှားလေယာဉ်တစ်စင်းကိုတူရကီကပြစ်ချခဲ့ခြင်းကစပြီးရုရှားနဲ့တူရကီသမ္မတနှစ်ဦးပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ကူးသန်းသွားလာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးလုပ်ဖို့အတွက်သဘောတူခဲ့ကြပါတယ်။ဗော်ဒူးနေကတူရကီသမ္မတရစ်ဆက်တိုက်အက်အာဒိုဂွန်နဲ့မိနစ်40ကြာတယ်လီဖုန်းဆက်သွယ်ပြောကြားမှုတွေအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားဟာတူရကီနဲ့စီးပွားရေးနဲ့ကုန်သွယ်ရေးပြန်လည်လုပ်ဆောင်မှုစတင်ဆွေးနွေးတယ်လို့ရုရှားခီးသွားတဲ့တူရကီသွားရောက်ရေးကန့်သက်ချက်ကိုပယ်ဖျက်ပေးမှာဖြစ်ကြောင်းပြောကြားခဲ့ပြီးဒီကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးကလည်းကြေညာချက်တွေထုတ်ပြန်တည်ပြုကြပါတယ်။သမ္မတပူတင်နဲ့သမ္မတအာဒိုဂွန်တို့နှစ်ဦးစလုံးကတရုတ်နိုင်ငံမှာစက်တင်ဘာကျင်းပမဲ့ G20 ထိပ်သီးညီလာခံမှာခေါင်းဆောင်မျိုးမျက်နှာချင်းဆိုင်တီးခြားတွေ့ဆုံဖို့လည်းသဘောတူခဲ့ကြတာပါ။အခုလိုတယ်လီဖုန်းဆက်ပြောကြားမှုကိုသမ္မတပူတင်ကစတင်ခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့နှစ်ကရုရှားဂျက်လေယာဉ်ကိုပစ်ချခဲ့တဲ့အတွက်နောင်တရမိကြောင်းတူရကီသမ္မတအာဒိုဂွန်ဒီသတင်းပတ်တဲ့ပေးပို့ခဲ့တဲ့စာကိုပြန်ပြီးတုံ့ပြန်လိုက်တာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူကအထက်လေးစိမ်မှာအင်ကာနဲ့အကြမ်းဖက်တိုက်ခိုက်ခံတဲ့အတွက်42ဦးသေဆုံးခဲ့ရတဲ့အတွက်လည်းတူရကီနိုင်ငံသားတွေအတွက်ဝမ်းနည်းချေခွဲကြောင်းရုရှားသမ္မတကပြောပါတယ
် UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းကလူနည်းစုတွေရဲ့အခြေခံအခွင့်အရေးကိုညှင်းပယ်တဲ့ဥပဒေဖွဲ့စည်းပုံတွေနဲ့ policy တွေကိုပြင်ဆင်ရေးဆွဲတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ကာလရှည်ကြာစွာဖိနှိပ်ချုပ်ချယ်မှုတွေဖြစ်ပေါ်စေတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲပြီးလူနည်းစုတွေအပေါ်ဆိုးရိမ်ပွဲအခွင့်အရေးချိုးဖောက်သူတွေကိုဆယ်စုနှစ်ပေါင်းများစွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့ကိစ္စကိုပါကင်တွယ်ဖြေရှင်းဖို့အရေးကြီးကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဂျနီဗာမြို့မှာကျင်းပတဲ့32ကြိမ်မြောက်လူ့အခွင့်အရေးညီလာခံမှာဇွန်လ29ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရှိတိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာပဲစိုးရိမ်ကင်းဖြစ်မှုကိုထုတ်ဖော်ပြောကြားခဲ့ပြီးဖြစ်တယ်လို့မဟာမင်းကြီးကထောက်ပြလိုက်ပြီးဇွန်လ28ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရလည်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေအပေါ်စိုးရိမ်ကင်းဖြစ်စရာကောင်းလောက်တဲ့လူ့အခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုအမြန်ကင်ထွက်ဖြေရှင်းဖို့လိုအပ်တဲ့အကြောင်းအတိအပြုရောက်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်။မြန်မာဆိုရသည့်အနေနဲ့လည်းတိုင်းရင်းသားလူမျိုးစုတွေအရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးဌာနအသစ်ဖွဲ့စည်းခြင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအကောင့်အထည်ဖော်ရေးဘိုးကော်မတီဖွဲ့စည်းခြင်းအစရှိတဲ့ခြေလှမ်းတွေကိုမဟာမင်းကြီးကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာတွေအပေါ်ကျပြန့်တဲ့စနစ်တကျချိုးဖောက်မှုတွေရှိခဲ့တဲ့အတွက်အဲ့လိုချိုးဖောက်မှုပုံစံတွေဟာလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝမှုဖြစ်နိုင်ခြင်းအလားအလာရှိတဲ့အကြောင်းမဟာမင်းကြီးကပြောကြားပါတယ်မြန်မာနိုင်ငံဟာလူနည်းစုတွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့လူနည်းစုတွေကိုဘေးဖယ်ထားဖို့အတွက် policy တွေချမှတ်ကျင့်သုံးနေတယ်ဆိုတော့လူသားတွေပေါ်ကျွလွန်တဲ့ရာဇဝမှုတက်ရောက်စေတဲ့ရာဇဝမှုစီရာဇဝမှုစတဲ့စကားလုံးအသုံးအနှုန်းတွေဟာတုံးဆွဲခြင်းဟာတိုင်းပြည်အတွင်းတကယ်ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ကန့်ညင်ခြင်းမရှိဘူးဆိုပြီးမြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပါခဲ့ပါတယ်။ဒါအပြင်မြန်မာအစိုးရအနေနဲ့အဲ့ဒီလို policy တွေကိုချမှတ်ကျင့်သုံးနေခြင်းမရှိကြောင်းလည်းပြန်လည်ခြေပါခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့လူခွင့်ရေးညီလာခံကိုတက်လာကြတဲ့နိုင်ငံတကာကကိုယ်စားလှယ်တွေကကြိုဆိုလိုက်ကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနဲ့နှစ်နိုင်ငံကြားနားလည်မှုလွှဲမနေမှုတွေကိုဖယ်ရှားပြီးစီးပွားရေးဆိုင်ရာတိုးမြှင့်လှုပ်ဆောင်လို့တဲ့ဆန္ဒရှိကြောင်းမြန်မာနိုင်ငံကို9ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင် M Sahidu Hak ရဲ့ပြောကြားချက်ကိုဒါကာထရဘျူးန်သတင်းမှာဖော်ပြထားပါတယ်။လက်ရှိမှာနှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာတန်100လောက်တောင်မရှိဘဲဖြစ်နေတာမို့ကုန်သွယ်မှုတိုးမြင့်ခြင်းနဲ့ဆန္ဒရှိတယ်လို့ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့အထူးကိုယ်စားလှယ်ဖြစ်နေမြန်မာနိုင်ငံကိုလာရောက်နေတဲ့နိုင်ငံသားရဲ့အတွင်းဝင်ဆာဟီဒူဟက်ကသူဟာမြန်မာပြည်ရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေကိုဆွေးနွေးမှာမဟုတ်ဘူးလို့ဆိုပါတယ်။အထူးကိုယ်စားလှယ်ဟက်ကနိုင်ငံတော်၏တိုင်ပင်ခံနိုင်ငံသားရဲ့ဝန်ကြီးဒေါန်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့နိုင်ငံသားရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။သူဟာအိန္ဒိယချင်းနှစ်နိုင်ငံကြားနားလည်မှုလွဲမှားနေတာတွေကိုဘေးဖယ်ထားပြီးမြန်မာနဲ့မိတ်ဖက်နိုင်ငံဖြစ်တဲ့ဆက်ဆံရေးအသည့်တိဆောက်ဖို့ဆန္ဒရှိနေတဲ့ဝန်ကြီးချုပ်ဟာစီနာရဲ့ဒေါန်ဆန်းစုကြည်အတွက်စာကိုပါပေးအပ်ဖို့ရှိနေတာပါ။ အရင်ဆက်အစိုးရလက်ထက်မှာရိုဂျာပြဿနာဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံချမ်းမှာအငင်းပွားဝယ်ဖြစ်ဆုံးပြဿနာတစ်ခုဖြစ်ပြီးအခုအစိုးရတက်လာချိန်မှာဒီကိစ္စကိုပြေလည်အောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအရာရှိတူရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်
ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ပရာဝစ်ဝန်ဆူဝန်ဟာမြန်မာနိုင်ငံမှာနေရကြတရားဝင်လက်ပတ်ဖို့အတွက်နေပြည်တော်ကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီဖြစ်ကြောင်းအစိုးရအရာရှိတွေကိုကိုကာပြီးစင်ဟွာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အပြည့်၃ရက်အကြာမှာမစ္စတာဝန်ဆူဝန်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ခီးစဉ်တွင်မစ္စတာဝန်ဆူဝန်အနေနဲ့မြန်မာသမ္မတဦးထင်ကျော်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်မစ္စတာဝန်ဆူဝန်အနေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြင့်အောင်လိုင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းတို့နဲ့တွေ့ဆုံပြီးစစ်ဖက်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမယ်လို့ဆိုပါတယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေအနေနဲ့ဒုက္ခသည်ပြဿနာဖြေရှင်းရေးကိုဂုတဲ့ပို့ပြီးလှုပ်ဆောင်ကြဖို့အတွက်အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးဆမန်သာပါဝါကပန်ကြားလိုက်ပါတယ်။အမေရိကန်နိုင်ငံကဒုက္ခသည်တွေနေရာချထားရေးအတွက်အင်းနဲ့အားနဲ့လှုပ်ဆောင်ဖို့စီစဉ်နေပြီး2016နဲ့ဆက်ခွန်မှာဒုက္ခသည်နောက်ထပ်3000ထပ်မံလက်ခံပြီးစုစုပေါင်းဒုက္ခသည်တစ်သိန်းအထိလက်ခံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝဲနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်မှာမို့မြန်မာသတင်းတွေကိုအရင်ကြားအောင်ပါ။အပြစ်ခတ်ရစရေးသဘောတူစာချုပ်လက်မှတ်မထိုးထားရသေးတဲ့ဘေးဖွဲ့နဲ့မဆိုနိုင်ငံရေးမူပေါင်းဆွေးနွေးရေးလုပ်ငန်းစဉ်ဆွေးနွေးတာနဲ့27ရာစုပင်လုံညီလာခံမှာပါဝင်လာဖို့အတွက်ဖိတ်ခေါ်သွားမယ်လို့တက်မတော်ဘက်ကပြောဆိုလိုက်ပါတယ်။တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်တက်မတော်တာဝန်ရှိသူတွေနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေမနေ့ကတွေ့ဆုံရမှာပြောဆိုလိုက်တာပါအပြစ်စုံကိုဆက်တွေ့မေးမြန်းထားတဲ့မတ်မီခါကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တနိုင်ငံလုံးပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်း၈ဖွဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံခဲ့ချိန်မှာတက်မတော်ဘက်ကတိုင်းရင်းသားအဖွဲ့တွေကိုအခုလိုပြောဆိုလိုက်တာပါတမရော်ကာကွယ်ရေးဦးစီးချုပ်အပါဝင်အချိန်နှစ်နာရီကြာကြာတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးမှုရလဒ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဗိုလ်မှူးကြီးခွန်ဦးကာကအခုလိုပြောပြပါဗ
ျ။အလုံးကောင်းမွန်တဲ့တွေ့ဆုံပွဲတွေအကျိုးတော်တော်ရှိပါလား။ဒီရလဒ်ကောင်းဖတ်တယ်လို့ပြောနိုင်တာပဲ။ပွဲကတော့လာမယ့်27ရာစုပြင်လို့ဒီတော့ဒီနေ့ယူလာတာအတွက်ဒီလက်မှတ်တော်ကြီးရှိဖွဲ့လည်းပူပေါင်းဆောင်ရွက်မယ်တမတော်လည်းပူပေါင်းဆောင်ရွက်မယ်ဆိုတော့ဒီကိစ္စမျိုးတမတော်နဲ့လက်မှတ်တော်ရှိဖွဲ့ကတော့အစုအဖွဲ့နှစ်ခုက NCA တိုင်းရပ်တည်ပြီးတော့စပ်ပြေးရောအတိုင်းမှာဆောက်ပြန်ပြီးတော့ဟောပေါ်သွားမယ်ဆိုတော့ခရီးတိကျရတာပေါ့ဗျအဲ့ဒါကတော့ဒါဒီနေ့ပွဲရဲ့အဓိကအချက်ပါတမတော်ကလည်းဒီအခုလက်ရှိအစိုးရမူဝါဒ policy ကိုလည်းကြည့်မယ်နောက်ပြီးတော့ဒီနိုင်ငံရေးကိစ္စမှာအတိုင်းအတာပုံကောဥဆောင်နေတော့သူရဲ့သူတို့ရဲ့ကြည့်မယ်အစ်ဒီနောက်မှာတမတော်အနေနဲ့တော့ဒီပူပေါင်းပါဝင်မယ်အားလုံးကိုဖိတ်ခေါ်တယ်အကျိုးတွေအဲ့ဒီလိုတော့သဘောထားပြီးပ
ါလက်ရှိအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်ပြီးဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားအဖွဲ့တွေကနိုင်ငံရေးဆွေးနွေးမှုမှာအားလုံးပါဝင်နိုင်ဖို့လှုပ်ဆောင်ပေးဖို့တင်ပြတောင်းဆိုခဲ့တာတွေရှိတယ်လို့တွားရောက်တွေ့ဆုံဆွေးနွေးရမှာပါဝင်တဲ့ရခိုင်လူမျိုးရေးပါတီ ALP ကဥခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလိုတင်ပြခဲ့မှုအပေါ်ကာဝေးဦးစီးချုပ်ပြန်လည်ဖြေကြားခဲ့တဲ့အချက်ကိုခုလိုပြောပြပါတယ်
တပ်တော်ကာဝေးဦးစီးချုပ်ပြောတာက NCA ဘောရှေ့ခံတယ် NCA ကိုလည်းပဲဆုပ်ဖို့လိုတယ်အဲဒီလည်းမထိုးဖို့အတွက်လည်းအမှုဆိုးတဲ့ပြည်တွေကိုနေရာလမ်းဖုံးထားတယ်အဲ့လိုပြောတယ်ဝင်ပြန်ဝင်ဖိတ်မှာပဲနေစပြပြန်နေခလည်းဖိတ်မယ်လာတာမလာတာသူတို့ပိုက်အဲ့လိုပြောတယ်ပန်ဝေါ်ဘလော့တွေဆိုတော့ပန်ဝေါ်တွေဆိုတော့ဟိုဘလော့ပြောမလဲအလုပ်ကိုယုံကြည်ဖို့လိုတယ်လို့ပြောတယ်သူကယုံကြည်ရင်ပါနေတယ်အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကိုပေါ်ချင်ချင်ယုံကြည်တာမကအဲ့ဒီအလုပ်ကိုယုံကြည်ဖို့လိုတယ်အဲ့ဒီအလုပ်ကိုယုံကြည်ရင်ပါနေတယ်အဲ့လိုပြောတယ်
တမရော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ပလောင်တောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တပ်မတော် AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ဒီကနေ့ပြောဆိုလိုက်ပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်ဒီလက်နက်စွန့်ရေးကိစ္စအပေါ် မဟာမိတ်အဖွဲ့ကလက်မခံကြပါဘူးဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိပေမဲ့ဒီအချက်ဟာတိကျစွာအဖြေလဲမထွက်သေးပါဘူးမကြခင်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေရောမထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပါဝင်ပြီး27ရာစုပင်လုံးမှာဆွေးနွေးမယ်အမြင်သဘောထားတွေကိုစုစည်းနိုင်ဖို့အတွက်ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆောင်ရွက်နေပါတယ်ဒီညလာကံကိုဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေတာပါဒီကျင်းပတာကိုတပ်ပိုင်းဆိုင်ရာဘက်ကလုံခြုံရေးပေးဖို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတာမှာတင်ပြခဲ့တယ်လို့ဥက္ကိုင်ဆိုးနိုင်အောင်ကပြောပါတယ်ကာကွယ်ရေးဦးစီးချုပ်ကဒီအပေါ်မှာလက်ခံသဘောတူခဲ့တယ်လို့လည်းသူကပြောပါတယ်ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကခေါင်းဆောင်တွေဟာမနေ့ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းတွေ့ဆုံပြီး27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်
။မမေခပြောပြသွားတာဖြစ်ပါရခင်ဗျာ။တော်ရရှိမြန်ခင်ဗျာမြန်မာနိုင်ငံမှာပေါ်ကျွေဝတဲ့တယန်ဇာတဒီဟာတန်းပြည်ရဲ့အဓိကဝင်ငွေတရဖြစ်နေပေမဲ့အခုလိုတဘာဝတယံဇာတတွေတူးဖော်နေကြတဲ့နေရာအများစုမှာတော့ပြိပခဖြစ်ပေါ်နေတဲ့တိုင်းရင်းသားလက်နက်ကင်ဒေသတွေဖြစ်နေပါတယ်။အခုလိုပြဿနာတွေပေါ် NLD အစိုးရအစ်တနေနဲ့ဘလို့တိုးတက်မှုတွေရှိအောင်လှုပ်ဆောင်နိုင်မလဲ။နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဘလို့ကူညီထောက်ပံ့မှုတွေပေးနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတရကိုနိုင်ပိုင်းတွင်းကပဲ Washington DC မြို့တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဆိုင်ရာမှာမြန်မာမဟာမိတ်အဖွဲ့ရဲ့ကြိုးကန်ကော်မတီဝင် Saw Alex 2ရဲ့ပြောဆိုဆွေးနွေးချက်နဲ့ပတ်သက်ပြီးတော့တက်ရောက်လာပြီးတော့သတင်းယူနေတဲ့ VOA Wine တို့သားကိုဝင်းခံမောင်ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပြပါတယ်
။ဒီပွဲမှာမြန်မာနိုင်ငံကနေတက်ရောက်ပါဝင်ဆွေးနွေးသူတူဖြစ်တဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဆိုင်ရာမြန်မာမဟာမိတ်အဖွဲ့ကြိုးကန်ကော်မတီဝင် Saw Alex 2ကတော့တယန်ဇာတအကျဉ်းစာတင်ရတဲ့အဓိကအကြောင်းကိုအခုလိုရှင်းပြပါတယ်။
ဟိုကျွန်တော်တို့ဒီမြန်မာပြည်ရဲ့ဒီတန်ဇာတအောင်ကျင်းစာကိုကျွန်တော်တို့ပြောတဲ့အချိန်မှာတော့အဓိကအဖြစ်အုတ်ချုပ်ရေးစနစ်တော့ဥပဒေဆိုင်ရာတိုက်စတင်ပြီးလို့ရှိရင်ထိရောက်တဲ့ဟိုတာဝန်ယူမှုတာဝန်ခံမှုတွေကဒီတန်ဇာတကျင်းစာတွေကိုပို့ပြီးတော့မှဖြစ်စတာကိုကျွန်တော်တို့တွေ့ရတယ
်ဒီကျင်းစာကိုဘယ်လိုရှောင်လွှဲရမလဲဆိုတာနဲ့ပတ်သက်လို့
သူအဓိကထောက်ပြတာတော့ဒီ key stakeholder ပေါ့နော်အဓိကဒီမှာပါဝင်ပတ်သက်တွေကိုဖော်ထုတ်ဖို့ဟိုနောက်ပြီးတော့ဒီအစိုးရအစ်အနေနဲ့ခုတူဖို့ရေးကိစ္စတွေကိုဒီကျောက်စိန်တူဖို့ရေးကိစ္စတို့တခြားတန်စာတာထုတ်ယူခွင့်အစ်အတွေကိုအရင်အစိုးရဟောင်းနဲ့ချုပ်ထားတဲ့စာချုပ်တွေကိုအဲအားလုံးပြန်ပြီးတော့ဟိုသုံးသပ်ကြည့်ပြီးတော့ဒီရက်ရက်တန်နဲ့ရှိတဲ့ကိစ္စတွေကိုရက်တချို့ဟာတွေကိုလည်းနောက်မှာအကန့်အသတ်နဲ့ထုတ်ခွင့်ပြုဖို့ပေါ့နော်အဲ့ဒါကိုတော့သူကအဓိကဆွေးနွေးတာပါသူထောက်ပြတာကတော့ဒီ2008ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဖို့လိုတဲ့ကိစ္စပါเนาะအဲ့ဒီထဲမှာလည်းအခုဒီကျော်တန်ဇာတဟိုအလွယ်သုံးစားလုပ်မှုတွေအဲ့အားဒီအတွက်ထိခိုက်မှုအများကြီးပါတယ်ဆိုတာပါပဲ
ဟုတ်ကဲ့အဲ့တော့သူ့ရဲ့ဆွေးနွေးချက်ဒီအပေါ်မှာရောတက်ရောက်တဲ့သူတွေဘက်ကရောဘယ်လိုအမြင်တွေရှိကြလဲဗာဒီမြတ်ပြန်ဆွေးနွေးတာတွေရှိလဲ
ဟုတ်တော်တော်များများတော့ဟိုဟာရေမှုရတော့တူညီရဲ့အချက်တွေရှိကြပါတယ်ဟိုဟာStephanie Osfi ဘောနော်သူကတော့ဒီ Picnic က Global Witness ကနေထုတ်လိုက်တဲ့ဒီကြောက်စိမ်းတူဖော်မှု report ကဒီအဖွဲ့မှာပါတဲ့တာဝန်ရှိသူဘောနော်သူကသူ့ရဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ရှင်းပြသွားတာတော့ဒီကြောက်စိမ်းရပထမပြီးမှအများဆုံးတန်ဖိုးရှိဆုံးဖြစ်နေတဲ့ဆိုတဲ့ကိစ္စပါဘောနော်ဟိုအဲ့ဒါကိုဆွေးနွေးသွားတယ်တရားစာတာတွေကိုထုတ်ဖော်ခွင့်ရတဲ့ company တွေရဲ့နောက်ကလူတွေရဲ့ ID တွေကိုတခြားဆွေးဆေးဖို့နဲ့နောက်ဒီဒီ license ဟို terms and agreement ပေါ့နော်ဒီစာချုပ်သဘောတူညီချက်တွေကိုတရားစီစစ်ဖို့နောက်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ EEITI လို့ဖွဲ့စည်းနေတဲ့အကူအညီပို့ပြီးတော့ရယူဖို့အဲ့ဒါတွေကိုသူကတော့ထောက်ပြဆွေးနွေးသွားတာ
ပါ။ဟုတ်ကဲ့ဒီနေ့ဆွေးနွေးတဲ့အထဲမှာကြောက်စိမ်းကိုပဲအဓိကထားဆွေးနွေးတာတခြားဘာတယံဇာတာတွေအကြောင်းကိုသူတို့ဆွေးနွေးတာတွေကြားရ
တယ်ကျောက်စိမ်းကတော့အဓိကသွားတာပေါ့နော်ဒီပွဲကတော့ natural resources ဆိုတော့ဒီတန်ဇာတာတွေအားလုံးပါဝင်တာပေါ့ဒီကျောက်စိမ်းကိုအဓိကထားဆွေးနွေးရတဲ့အကြောင်းကတော့ကျောက်စိမ်းကဒီပမာပြီမှာတူဖို့ခွင့်ရတဲ့အထက်မှာအကျိုးများအများဆုံးရှိတဲ့ဟာဆိုတော့အဲ့ဒါကိုပဲသူတို့အဓိကဟိုကောင်းဟိုဖြစ်နေနဲ့သွားတာအများပါတယ်ဒါပေမဲ့ရေဘူးရတော့အကုန်လုံးပါဝင်ပါတယ်ကျောက်စိမ်းရောသဘာဝတန်ခွေတွေရောကြာဒီကျင်းဒီတူဖို့မှုတွေရောပေါ့
ဟုတ်ကဲ့တခြားစိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးမှုတွေရောဗ ారి မြားကြားခဲ့ရသေးတယ
်ဒီ World Bank ကမ္ဘာ့ဘဏ်က Chief Economist ပေါ့နော်ဟိုစီးပွားရေးပညာရှင်တယောက်ဆွေးနွေးသွားတာတော့အဓိကအနေနဲ့အချက်နှစ်ချက်လို့သူအဓိကမြင်တယ်တဲ့ဒီပထမကတော့ဒီအစိုးရအနေနဲ့ ဟိုတခြားအရေးကြီးတဲ့ဟာတွေထဲမှာမှဒီအရေးကြီးဆုံးပေါ့နော်သူ့အနေနဲ့မြင်တဲ့နှစ်ခုကတော့အဲ့ဒါလေးစိတ်ဝင်စားစရာကောင်းနေကြ။နံပါတ်1ချက်ကတော့ဒီ greater transparency ဆိုတာဒီပွင့်လင်းမြင်သာမှုပိုရှိဖို့ပေါ့နော်။ဒီဟိုစီမံကိန်းတွေလောက်ကိုင်းတဲ့နေရာမှာစာရွက်စာတမ်းတွေပြီးနောက်ပါရီသဘောတူညီမှုရှိရဲအဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖွင့်ဖွင့်လင်းလင်းဒီမြင်သာသာလုပ်ဖို့ရဲနောက်ပြီးတော့ဒီကိုပိုင်ဆုံးဖြတ်ခွင့်ပေါ့ဒီပြည်သူလူထုကအဲ့ဒီနယ်မှာရှိတဲ့ဒီဒီပါကလူထုရဲ့ဒီဆုံးဖြတ်ခွင့်တွေကိုပို့ပြီးတော့ပို့ပြီးတော့ဒီတက်ရောက်ဖို့ပေါ့နော်အဲ့နှစ်ချက်ကိုသူကအဓိကဆွေးနွေးသွားပါတယ်သူအမြင်အရပေါ့နော်
ကိုဝင်းခမ်းမောင်ရှင်းပြတော့တာဖြစ်ပါတယ်ဒီအခါနာကိုကာနေဂျီညဉ့်ညိုင်းစင်တာမှာကျင်းပခဲ့တာဖြစ်ပြီးတော့အဓိကတက်ရောက်ဆွေးနွေးခဲ့ကြသူ6ဦးကတော့ကိုစော့ LX2 တဘာဝအရင်မြင့်ထင်းချိုရေးဆိုင်ရာဌာနက Jellison Garcia Patrick Heller Global Witness အဖွဲ့က Stephanie Osfield ကဘာဘန်စီဝိုင်းပညာရှင်ဆူဒာရှက်တီနဲ့မြန်မာနိုင်ငံဆိုင်ရာ IMF အကြီးအကဲယုံဆောင်ရန်သူဖြစ်ကြကြောင်းသိရပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာအစိုးရတစ်အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကတ်သတ်ထိန်းချုပ်ထားတဲ့ဥပဒေဟောင်းတွေဖျက်သိမ်းပစ်ဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW အဖွဲ့ကြီးကနေတိုက်တွန်းလိုက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့လေးလာတုံ့တက်ထားတဲ့အစည်းအဝေးခန်းစားတာတစ်စောင်မနေ့ကထုတ်ပြန်ရမှာ HRW အဖွဲ့ကနေပြောလိုက်တာဖြစ်ပါတယ်အပြည့်စုံကိုဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါလိမ့်မယ
်ဟုတ်ကဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ဆိုင်ရာအခွင့်အရေးတွေကိုအာမခံနိုင်အောင် NLD အစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့နိုင်ငံတကာလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW ကတိုက်တွန်းလိုက်တာပါ။အခြေခံလူ့ခွင့်ရေးတွေကိုချိုးဖောက်ပြီးအတိုက်ခံတွေတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုအဓိကလေ့လာသုံးသပ်ထားတဲ့အစည်းအဝေးခန်းစားတစ်ဆောင်ကိုဒီကနေ့ဇူလိုင်လ29ရက်နေ့မှာထုတ်ပြန်ချိန်မှာပဲခင်းနဲ့မလျော်ညီတော့တဲ့ဥပဒေဟောင်းတွေကိုပြင်ဆင်တာရုပ်သိမ်းတာတွေလုပ်ဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါမှစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်ရာရောက်တယ်လို့လဲ HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကပြောဆိုလိုက်ပါတယ
်မြန်မာပြည်ရဲ့အပြောင်းလဲကာလမှာနိုင်ငံသားတိုင်းရဲ့လူအခွင့်အရေးကိုလေးစားပေးရမှာဖြစ်ပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုအသုံးချပြီးအစိုးရရဲ့အုပ်ချုပ်ရေးဥပဒေပြုရေးစတဲ့မန်နိုင်အသီးသီးရဲ့လောက်ကင်ဆောင်ရွက်မှုတွေအပေါ်ဝေဖန်ထောက်ပြတာတွေကိုလက်ခံပေးရမှာဖြစ်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတဲ့နေရာမှာရာဇဝတ်မှုတွေကိုကြောက်စရာမလိုပဲလွတ်လပ်စွာပြောဆိုခွင့်ရှိစေရမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မတရားတဲ့ဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့လွှတ်တော်တွင်နေရာအများစုရထားသလိုတစ်ချိန်တည်းမှာပဲအဲ့ဒီဥပဒေကိုပြင်ဆင်ဖို့ပြည်သူလူထုရဲ့ထောက်ခံမှုရထားပြီးသားဖြစ်ပါတယ်။အခုလွှတ်တော်တွင်မှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေလည်းအဲ့ဒီမတရားတဲ့ဥပဒေတွေရဲ့ဒဏ်တွေကိုခံခဲ့ရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေတွေကိုပြင်ဆင်ပြောင်းလဲခြင်းဟာတကယ်စစ်မှန်တဲ့အပြောင်းအလဲတွေဖြစ်လာပြီဆိုတာကိုပြသရရောက်မှာလည်းဖြစ်ပါတယ
် HRW ကထုတ်ပြန်လိုက်တဲ့တင့်ကိုအချိန်မရွေးဖမ်းနိုင်သည်ဆိုတဲ့အစီရင်ခံစာမှာလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေကိုရာဇဝတ်ပုံမှန်တွေတက်ပြီးပြစ်ဒဏ်ပေးနိုင်တဲ့ငြိမ်းချမ်းစွာစီတန်းလဲလှယ်ခြင်းဆိုင်ရာဥပဒေဆက်သွယ်ရေးဥပဒေသတင်းမီဒီယာဥပဒေစတဲ့ဥပဒေတွေကိုတေချာလေ့လာသုံးသပ်ထားပြီးအစိုးရတဲ့အနေနဲ့အဲ့ဒီဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အတွက်အကြံပြုချက်တွေကိုလည်းဖော်ပြထားတာဖြစ်ပါတယ်။ NLD အစိုးရတဲ့စတင်တာဝန်ယူပြီးမေလကုန်ပိုင်းကငိမ့်စုစီဥပဒေအစ်စ်ကိုအမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုခဲ့ပြီးတည်တာတဲ့တိုးတက်မှုရှိပေမဲ့ဥပဒေအဟောင်းကအားနည်းချက်တွေပါဝင်နေစေဖြစ်တယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကထောက်ပြပါဗျ။ငိမ့်စုစီဥပဒေကိုနောက်တစ်ကြိမ်လွှတ်တော်အစည်းအဝေးပြန်ဆချိန်မှာပြည်သူ့လွှတ်တော်မှဆွေးနွေးမှာဖြစ်တာမို့ဒီဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကအခုလိုပြောပါတယ
်မကြသေးခင်ကအမျိုးသားလွှတ်တော်မှအတည်ပြုပြီးဖြစ်တဲ့ငိမ့်စုစီဥပဒေအစ်စ်ကိုပြည်သူ့လွှတ်တော်မှလည်းဆွေးနွေးဖို့ရှိတဲ့အတွက်နောက်တစ်ကြိမ်လွှတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်ဒီဥပဒေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကို HRW အနေနဲ့တေချာအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်ပြီးတော့ HRW ရဲ့အကြံပြုချက်တွေကိုပေးပို့သွားမှာဖြစ်ပါတယ်လူတိုင်းလူတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာပြည့်ပြည့်ဝဝအကာအကွယ်ပေးတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်နိုင်မယ်လို့လည်းမျှော်လင့်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရစတင်တာဝန်ယူပြီးမကြာခင်ကာလမှာနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့သလိုပုံမှန်တစဲလိုလူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများရဲ့ BNDA မှာကာကွယ်စောင့်ရှောက်တဲ့ဥပဒေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဥပဒေတွေကိုလည်းဖျက်သိမ်းလိုက်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရရဲတပ်ဖွဲ့ကိုတပ်မတော်ကထိန်းချုပ်ထားစေဖြစ်တာမို့ မတရားတဲ့ဥပဒေတွေနဲ့ဖမ်းဆီးမှုတွေဆက်ပြီးပေါ်ပေါက်နေတာဖြစ်တယ်လို့ HRW ကထောက်ပြနေတာလည်းဖြစ်ပါတယ်ရှင
်။ 7 days တင်းစာမှာရေးသားဖော်ပြခဲ့တဲ့တင်းတပူကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 days တင်းစာကအစိုးရပိုင်းတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။7 day ရဲ့သတင်းရေးသားချက်မှာတက်ကတရားစွဲရအောင်ဘာတွေများမှားယွင်းသွားပါသလဲဘလောက်အထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါင်းဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923255လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေညတည်းလေးလိုက်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့နှိုးဆော်အပ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်ဖို့ပြီးခဲ့တဲ့သတင်းပတ်တွင်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြည်တွင်းမှာစီးပွားရေးထိခိုက်နေတဲ့အပြင်အဓိကနိုင်ငံရေးပါတီကြီးနှစ်ရက်ကြာမှာလည်းထိတ်တဲရင်ဆိုင်မှုတွေကြုံတွေ့နေရပါတယ်အာနာယကွန်ဆာဗေးတစ်ပါတီအတွင်းမှာရောအတိုက်ခံလေးဘာပါတီနဲ့ပါပြဿနာတွေတက်နေကြပါတယ်အကြောင်းစုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကနေခွဲထွက်ဖို့ပြီးခဲ့တဲ့အပတ်ကဆုံးဖြတ်ခဲ့ပြီးနောက်ပိုင်းစီးပွားရေးအခက်အခဲတွေကြုံတွေ့နေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ
် We all have to reflect on our
စီးပွားရေးအခက်အခဲလာတော့မယ်ဆိုတာကျွန်တော်စိတ်ထဲမှာတန်တရားမရှိပါဘူ
းဒါကတော့ဒေးဗစ်ကင်မရွန်ကလွှတ်တော်မှာပြောသွားတာပါဒေးဗစ်ကင်မရွန်ကအစိုးရအနေနဲ့အများပြည်သူအသုံးစိတ်တွေအတွက်ဘဏ္ဍာငွေသုံးစွဲမှုကိုကန့်တတဲ့စီမင်းတွေချမှတ်ထားတာကိုပြောင်းလဲဖို့မရှိတဲ့အကြောင်းပြောပြီးအတိုက်ခံလေဘာပါတီခေါင်းဆောင်ဂျာရမီကော်ဘင်ရဲ့ယင်းနှိမ့်ညွတ်မှုတွေပိုလုံဖို့တောင်းဆိုမှုတွေကိုညှင်းဆိုလိုက်ပါတယ်ဂျာရမီကော်ဘင်ဟာလူကြိုက်နေတဲ့ကွန်ဆာဗေးတစ်ပါတီရဲ့စီးပွားရေးမူဝါဒတွေကိုပြန်လည်ပြင်ဆင်ဖို့အတွက်ဒေးဗစ်ကင်မရွန်ကိုတောင်းဆိုထားတာပါအဲ့ဒီကိစ္စကြောင့်ပဲပြည်ထောင်ပြည်သူတွေဟာအစိုးရရဲ့သဘောထားကိုစန့်ကျင်ပြီး EU ကနေထွက်ခွာဖို့ရွေးချယ်ခဲ့ကြတာဖြစ်တယ်လို့ကော်ဘင်ကပြောပါတယ်အနာယကွန်ဆာဗေးတစ်ပါတီဝင်တွေဟာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာမှာအစားထိုးနိုင်မှုပါတီခေါင်းဆောင်တစ်ကိုရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းတာတွေကိုမနေ့ကစတင်ပြုလုပ်ခဲ့ကြပါတယ်ဒီကနေ့ကြာသပတေးနေ့နေ့လယ်ချိန်မှာတော့အမည်စင်းတင်သွင်းတာတွေအဆုံးသတ်မှာဖြစ်ပါတယ်ဒေးဗစ်ကင်မရွန်နေရာကိုအစားဝင်မှုအမည်စင်းတင်သွင်းခံရဖို့ရှိနေတဲ့သူတွေထဲမှာ EU ကနေခွဲထွက်ရေးလှုပ်ရှားမှုတွေကိုခေါင်းဆောင်ခဲ့တဲ့လန်ဒန်မြို့တော်ဝန်ဟောင်းဘောရစ်ဂျွန်ဆန်ကရှေ့ဆုံးကနေပြေးနေပါတယ်အလားတူဒီအမည်စင်းနဲ့မှာပါဝင်လာနိုင်သူတွေကတော့ပြည်ထောင်စုဝန်ကြီးသရီစာမေနဲ့ကျန်းမာရေးဝန်ကြီးဂျယ်ရမီဟန့်တို့ဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအတိုက်ခံလေဘာပါတီကအမတ်တွေဟာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကိုအယုံကြည်မရှိတဲ့အကြောင်းလွှတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့ပါတယ်။ကော်ဘင်ဟာဗြိတိန်နိုင်ငံ EU အဖွဲ့တွေကနေမခွဲထွက်ဖြစ်အောင်လုံလောက်တဲ့မဲဆွယ်စည်းရုံးမှုတွေမလုပ်ခဲ့ဘူးလို့သူတို့ကဆက်ဆွဲခဲ့ကြတာပါ။ဒါပေမဲ့ကော်ဘင်ကတော့ယာဒူးကနေဆင်ပေးဖို့ညှင်းဆို့ထားခဲ့ပါတယ်ခုလိုလေဘာပါတီရဲ့ခေါင်းဆောင်ကော်ဘင်ကိုယာဒူးကနေနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့ဒေးဗစ်ကင်မရွန်ကအခုလိုပြောကြားခဲ့ပါတယ
် It might be in my party's interest for him to sit there it's not in the national interest and I would say for heaven's sake man go
သူလွှတ်တော်ထဲမှာဝင်ထိုင်နေတဲ့ဟာကျွန်တော်တို့ပါတီအတွက်အကျိုးရှိကောင်းရှိပေမဲ့နိုင်ငံအတွက်အကျိုးမရှိပါဘူးကျွန်တော်ကတော့သူ့ကိုသွားပြီးတော့လို့ပဲပြောခြင်းပါလေ
ဒါကတော့မနေ့ကဒေးဗစ်ကင်မရွန်ကဗြိတိရှားအောက်လွှတ်တော်မှာပြောသွားတာဖြစ်ပါတယ်ဒီဘက်ကမှပြည်ထောင်နိုင်ငံအတွက်အဆိုးရွားဆုံးနိုင်ငံရေးအကျပ်တဲကြုံနေရချိန်မှာအတိုက်ခံလေဘာပါတီဝင်တွေဟာကိုယ်ခေါင်းဆောင်ကိုပြန်ဖြုတ်ချဖို့ကြိုးစားနေကြတာဖြစ်ပါတယ်သူတို့ရဲ့ကြိုးပမ်းအားထုတ်မှုအောင်မြင်မှုရှိမရှိဆိုတာဟာဆန္ဒခံယူပွဲနောက်ပိုင်းပြည်ထောင်နိုင်ငံနဲ့ EU ရဲ့ဆက်ဆံရေးကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တို့ရရှိတို့ကနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나유ဝဲအစီအစဉ်မှာဆိုလို့ရှိရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာစာတာတွေနဲ့အတူ
ပြဿနာကတကယ့်အောက်ခြေပိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအစင့်စင်ပေါ့နော်မြို့နယ်ဒီ
ဒါကတော့မြမရေးတုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတက်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ထိုင်ခီးစဉ်အာဆီယံဆက်ဆံရေးအပေါ်ဘယ်လိုအသေးပဲသက်ရောက်လဲဆိုတဲ့ခေါင်းစဉ်နဲ့ဂျင်းစန်ချင်းရေးသားထားတဲ့ဆောင်းပါးကိုတော့ globalriskinsights.com မှာဖတ်ရပါတယ်ဒေါန်ဆန်းစုကြည်ထိုင်ခီးစဉ်ဟာအစိုးရသေးအနေနဲ့အင်းဒီချင်းအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအနေအထားကိုပြသလိုက်ခြင်းဖြစ်ပါတယ်ဒီခီးစဉ်ရဲ့ပင်မရည်ရွယ်ချက်သုံးခုအနေနဲ့ပထမတစ်ခုကတော့ထိုင်းနဲ့ဆက်ဆံရေးကိုအခိုင်အမာပြုလုပ်ဖို့ဖြစ်ပါတယ်လောလောဆယ်မှာထိုင်းနဲ့မြန်မာနိုင်ငံရေးအရမတူကွဲပြားနေပေမဲ့တရုတ်ပြည်ပြီးရင်ထိုင်းဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကကုန်သွယ်မှုပမာဏဒေါ်လာ 7.1 ဘီလီယံထိရှိခဲ့တာပါဒုတိယရေချက်ကတော့ထိုင်းရောက်မြန်မာအလုပ်သမားတွေရဲ့အခွင့်အရေးပြဿနာဖြစ်ရှင်းဖို့နဲ့အိမ်ပြန်လူသူတွေပြန်လည်နိုင်ရေးကိစ္စဖြစ်ပါတယ်တရားဥပဒေရဲ့အကာအကွယ်မရတဲ့အပြင်စော်ကားဖိနှိပ်ခံနေရတဲ့ထိုင်းရောက်မြန်မာစုံစမ်းလာခွာအမိမိကိုပြန်လာဂျင်ကြပေမဲ့တထောက်များပြားတဲ့ပမာဏကိုမြန်မာနိုင်ငံကလက်ခံဖို့အဆင်သင့်မဖြစ်သေးပါဘူးဒါကြောင့်လောလောဆယ်မှာသူတို့ကိုထိုင်းအစိုးရနဲ့အကာအကွယ်ပေးဖို့အခွင့်အရေးပေးဖို့ထိုင်းနဲ့ညှိနှိုင်းရတာဖြစ်ပါတယ်ဒီခေတ်စဉ်ရဲ့တတိယရည်ရွယ်ချက်ကတော့အာဆီယံနဲ့ဆက်ဆံရေးကောင်းမွန်စေဖို့ဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအတွက်ရင်ကန်တိုက်ပွဲဝင်နေရချိန်အာဆီယံဟာစစ်အစိုးရတွေကိုပဲအကာအကွယ်ပေးနေခဲ့တဲ့အတွက်အခုဒီမိုကရေစီအစိုးရသင်းနဲ့ဆက်ဆံရေးသိပ်မကောင်းလာဘူးဆိုတာသိကြပါတယ်ဒါပေမဲ့ဒေတာတွင်အခြေအနေရပူပေါင်းဆောင်ရွက်ဖို့လိုအပ်လာတဲ့အတွက်ကြောင့်လဲဒေါန်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ဟာပထမဦးစွာလာအိုစ်နိုင်ငံကိုဆွေးရောက်ပြီးဒုတိယခေတ်စဉ်ဖြစ်ထိုင်းနိုင်ငံကိုဆွေးရောက်တာဖြစ်ပါတယ်သို့သော်လည်းဆက်ဆံရေးကချက်ချင်းပြောင်းလာနိုင်မှာမဟုတ်ပါဘူးပထမအဆင့်ခြေလှမ်းတော့ဖြစ်ပါတယ်ဒေါန်ဆန်းစုကြည်ဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းတယ်ဆိုတာကတော့သိသာပါတယ်တချိန်တည်းမှာပဲတရုတ်နိုင်ငံနဲ့ပြုသဘောဆက်ဆံရမယ်ဆိုတာလည်းသဘောပေါက်ထားပါတယ်ဒီတရုတ်နဲ့ပတ်သက်ပြီးတစ်ခါတစ်ခါအာဆီယံအတွင်းမှာအကွဲအပြဲတွေဖြစ်တတ်ပါတယ်ဒါကြောင့်မြန်မာအစိုးရသည်အနေနဲ့အာဆီယံအမေရိကန်တရုတ်တို့အကြားထိမ့်ညှိနိုင်မယ်ဆိုရင်တော့အိမ်ကြီးကြီးတွေနဲ့ဆက်လက်လက်တွဲသွားနိုင်မှာဖြစ်တယ်လို့យေသားထားပါခင်ဗျာ
အခုနောက်ဆုံး Havel's Reputations Helps Checks Diplomacy Trade in Burma ဆိုတဲ့ခေါင်းစဉ်နဲ့နေစဉ်တို့ Lead of Novini LN ရဲ့တနင်္လာနေ့ရေးသားချက်ကိုပြောရမယ်ဆိုရင်လက်ရှိမြန်မာနိုင်ငံရဲ့အတံပကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေအိမ်အခြေချုပ်ကြားခံထားရစဉ် Check သမရဟောင်း Vaclav Havel ကထောက်ခံမှုအပြည့်ပေးထားခဲ့တာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလုပ်ကိုင်လုပ်တဲ့ Check စီးပွားရေးလုပ်ငန်းရှင်တွေနဲ့တန်တမန်တွေကိုလည်းဒေါအောင်ဆန်းစုကြည်ကကူညီပေးလိမ့်မယ်ဆိုတာနဲ့ဆောင်းပါးကိုအစချီးပြီးတော့ရေးသားထားပါတယ်။လူပုဂ္ဂိုလ်ချင်းသူတို့နှစ်ဦးမဆုံခဲ့ဘူးကြပါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရေးအနစ်နာခံကြိုးပမ်းမှုတွေကိုလေးစားတဲ့အနေနဲ့1992ခုနှစ်ကသူ့ကိုပေးမဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုညင်းခဲ့ပြီးသူ့အစားဒေါအောင်ဆန်းစုကြည်ကိုပေးရဖို့အဆိုပြုခဲ့တာဖြစ်ပါတယ်။ဒီအကြောင်းတမရဟောင်းဟာဗယ်ကွယ်လွန်ပြီးနှစ်နှစ်ကြာပရက်မှာကျင်းပတဲ့ Forum 2000ညီလာခံကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်ဒီလိုအပြန်အလှန်လေးစားမှုတွေကြောင့်အရင်စစ်ဆိုးရလက်ထက်နှစ်ပေါင်း20ကြာတန်တမန်ဆက်ဆံမှုတွေမရှိခဲ့ကြတဲ့နှစ်နိုင်ငံကြားပြီးခဲ့တဲ့2015ခုနှစ်မှာပြန်ဖွင့်ခဲ့ပါတယ်အလားတူစီးပွားရေးအရာလည်းဆက်ဆံမှုတွေထားရှိကျင်းတာပါဒါပေမဲ့လည်းချက်သမရနိုင်ငံအနေနဲ့စီးပွားရေးအတွက်လူခွင့်ရေးကိုအလဲအလှယ်မလုပ်ချင်ဘူးလို့စီးပွားရေးတန်တမန်တဦးဖြစ်တဲ့ရီနာတာရဲ့ပြောကြားချက်ကိုကိုးကားပြီးတော့အဲလန်ဆောင်းပါးမှာရေးသားထားပါတယ်ချက်သမရနိုင်ငံအနေနဲ့ကတော့သူတို့ရှောက်လန်းတဲ့လမ်းကြောင်းတွေအမှားတွေကိုဘယ်လိုရှောင်လွှဲနိုင်မလဲဆိုတာပြသဖို့အတွက်ကြိုးစားသွားမယ်လို့ရီနာတာရဲ့ပြောကြားချက်နဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ် New American တန်ကဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ကနေ့နားဆင်နေကြ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့အပြာရောင်လားတကြိမ်ပေါ့ဒီသုံးဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်စွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွေနဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ဖြတ်သထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည့်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားသောက်ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ရုံတန်ရုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ?
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မြမအရေးတုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။ကိုတွေ့မြမအပြောင်းလဲဆိုတဲ့ခေါင်းစဉ်နဲ့မြမအရေးတုံးသက်ချက်ကိုတင်ဆက်ရမှာတော့မြမနိုင်ငံမှာစစ်အာဏာရှင်စနစ်နေရာဒီမိုကရေစီအစားထိုးဝင်ရောက်မှုဘယ်အထိအရှင်ရနေပြီလဲ။အတားအဆီးတွေကဘာတွေရှိနေသလဲ။တကယ်အပြောင်းလဲကာလမြမနိုင်ငံမှာ VOA ဘီရိုအကြီးအကဲအဖြစ်နှစ်နှစ်တာတော်ရောက်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်ခင်စိုးဝင်းနဲ့ဦးကျော်စန်းသာဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ။
တော်ကင်းစိုးဝင်းမြမပြည်မှာတာဝန်ကြားခဲ့တဲ့အချိန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပတော့ကိုယ်တိုင်မြင်ခဲ့ရတယ်။ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီကူးပြောင်းတာကိုယ်တိုင်သတင်းနောက်တယောက်အနေနဲ့တွေ့ခွင့်မြင်ခွင့်လေ့လာခွင့်ရခဲ့ရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောစရာအများကြီးရှိနေလိမ့်မယ်ထင်ပါတယ်။ပထမဆုံးပြောစီချင်တာကတော့တော်ကင်းစိုးဝင်းရောက်သွားတဲ့လွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအချိန်နဲ့အခုပြန်ထွက်လာတာကနီးအချိန်ဆိုတော့နှစ်နှစ်ကျော်ကြာမှချခဲ့ပြီပေါ့။အဓိကပြောင်းလဲမှုပါလဲခင်ဗျာ။
အဓိကပြောင်းလဲမှုကတော့ဒီအများပြည်သူမျှော်လင့်တောင်းတနေတဲ့ပြည်သူအစိုးရတရားပေါ်ထွန်းလာတယ်လို့ပဲပြောရမှာပေါ့နော်ပြည်သူအစိုးရတရားပေါ်ထွန်းလာတယ်ဆိုပေမဲ့လည်းအများပြည်သူမျှော်လင့်ချက်ကတိတ်ကိုကြီးမားပါတယ်ဒီလိုကြီးမားတဲ့အခါမှာအခုလက်ရှိဒီအစိုးရအနေနဲ့လည်းဟိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရတာပါအဲ့တော့နိုင်ငံရေးအရပြောင်းလဲတယ်လို့ပြောနိုင်ပေမဲ့လို့အုပ်ချုပ်ရေးဘိုင်းမှာတော့ဟိုတိတ်ပြောင်းလဲမမြင်ခဲ့ရဘူးရှင့
်နိုင်ငံရေးပြောင်းတယ်ဆိုပေမဲ့လွှတ်တော်ထဲမှာလူထုကိုယ်စားလှယ်တဲ့လူတို့ကိုလည်းစစ်စစ်လို့သုံးကြတာပဲသူကပါလာတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တိုင်းရင်းသားတို့ကိုကူစားပြုပြီးဒါပေမဲ့စစ်တပ်ကလုံးဝနောက်မဆုတ်သေးဘူးဒါအုပ်ချုပ်ရေးပိုင်းမဟုတ်ဖဲနဲ့ဥပဒေပြုတဲ့အပိုင်းမှာကိုတွေ့ရတယ်ခင်ဗျာဆိုတော့လွှတ်တော်အတင်းနဲ့ကောဘလောက်စစ်ကိုတိုးသွားပြီးထင်ပါလေလူတို့ဆန္ဒကိုဘလောက်အကောင့်ထဲပေါ်နိုင်လဲလူတွေဖြစ်စေချင်တာကိုစစ်တပ်ရဲ့အတားစီအဟံတားလုံးဝမရှိဘဲနဲ့ပေါ်ဆောင်နိုင်တဲ့လွှတ်တော်ဖြစ်နေပြီလားခင်ဗျာ
ဒီလိုပါဟိုလွတ်တော်ဆိုတာဥပဒေပြုရေးမန်တိုင်ပေါ့နော်မန်တိုင်ကြီး၃ခုမှာဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေကတော့ဒဇုံတစ်ခုသောအတိုင်းအတာတစ်ခုတွေအောင်မြင်နေပါတယ်ဘာလို့လဲဆိုတော့လွတ်တော်မှာအစိုးတရတင်လိုက်တယ်ဆိုလို့ရှိရင်ပြည်သူဟိုဟာဘက်တော်သားခေါမှာပေါ့နော်ဒီပြည်သူလွတ်တော်အမတ်တည်းရဲ့မဲဆန္ဒကများတဲ့အခါကျတော့ဥပဒေပြုပြင်ပြောင်းလဲခြင်းနဲ့ဥပဒေတရက်ကိုဟိုအစ်စ်ပြဋ္ဌာန်းခြင်းနဲ့ဆိုလို့ရှိရင်အတော်လေးကိုခီးပေါက်နေတာတွေ့ရပါတယ် ဒါပေမဲ့အုတ်ချွေးမန္တိုင်ဘက်မှာကြတော့ဘလို့ဖြစ်လဲဆိုတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ဒီအစိုးရလိုပဲပြောပြောတမရာကြီးဦးထင်ကျော်ရဲ့အစိုးရလိုပဲပြောပြောဖြစ်တနာကတကယ်အောက်ခြေဘိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေရဲ့အုပ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအစဉ်စဉ်ပေါ့နော်မြို့နယ်ဒီအစဉ်စဉ်အ ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ ลูรีลอลอเซอซ้าทูราတော့ဒီမှာမတွေ့ခဲ့ရသေးဘူးရှင်တချို့နေရာတွေမှာဆိုလို့ရှင်ဥပမာပေါ့เนาะဒီယုံတွေမှာဟိုတမနာပုံချိတ်ထားတာအစဟိုပြီးခဲ့တဲ့တမနာကြီးဥသိမ်းစိန်ပုံကိုချိတ်ထားဆဲပဲရှိသေးတယ်တချို့ကျောင်းနေမှာတော့မှဟိုဓာတ်ပုံပြောင်းချိတ်တာမရှိသေးတဲ့တချို့ကျောင်းနေလည်းရှိရလို့ကြားခဲ့ပါတယ်အဲ့တော့ဒီအောက်ခြေလူရန်စာနှစ်ပေါင်း
50ကျော်ခောက်ရိုးကျိုးလာတဲ့ဒီအစိုးရဝန်ထမ်းတွေရဲ့စိတ်ဓာတ်တွေကလည်းချေရုပ်ချီးပြောင်းပြဖို့ဆိုတာမလွယ်သေးဘူးအဲ့ဒီခါကျတော့ဒီအပြောင်းလဲကိုဒီမျှော်လင့်တောင်းတနေတဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေကြတာတော့အမှန်ပဲရှင်အဲ့တော့တော်ကနေပြီးတော့ဥပဒေတစ်ခုစောစောကတော့ခင်ဆိုရင်ပြောသလိုလူထုရဲ့ဆန္ဒနဲ့ကိုင်ညီများဟာပျောက်ထမ်းနိုင်ပြီဆိုပါတော့ဒါပေမဲ့အဲ့ဒီဥပ
ဒီအမျိုးပြည်သူမျှော်လင့်တောင်းတာနေတဲ့ပြည်သူအစိုးရတရားပေါ်ဒီကိစ္စမျိုးတော့ဒါအားလုံးကလည်းမကြိုက်နှစ်သက်ကြတဲ့အတွက်ကြောင့်မလို့ဟိုဒါတော့ဟိုအောင်မြင်သွားတဲ့လို့ခေါ်အောင်ပါဘောနော်အဲ့တော့ဒီကိစ္စမှာတော့ဟိုပြဿနာမရှိတော့ဘူးလို့ကျွန်မယူဆပါတယ်ဒါပေမဲ့တခြား
လိုအပ်ချက်တွေအပေါ့ဒီတရားစီရင်ရေးဆိုလို့ရှိရင်ဒီအဂရီလိုက်စားမှုအများဆုံးပဲဆိုပြီးတော့ဒါမှာသုံးသက်ချက်ချထားတာရှိပါတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ပြောထားတာရှိပါတယ်အဲ့တော့ဒီတရားစီရင်ရေးဘိုင်းမှာလေဒီကနေ့အထိဟိုဘလို့မှကင်တွယ်လို့မရသေးတဲ့ပေါ့နော်ဟိုအကျင့်ပြတ်ချစားမှုတွေရှိနေသေးလို့ကျွန်မသုံးသပ်မိပါတယ်ရှင်ဟုတ်ကဲ့အဲ့တော့အကြံဉာဏ်ပြောရမယ်ရှ
ဒီကအဖြစ်တက်မတော်ရဲ့လက်အောက်မှာရှိနေလို့ပြောနိုင်ပေမဲ့တရားစီရင်ရေးဆိုတာတကယ်တော့ဘယ်လက်အောက်မှာမှမရှိရဘူးပေါ့လေတရားသူကြီးကိုလည်းစစ်တပ်ကခန့်တာတော့မဟုတ်ဘူးဘာကြောင့်တရားသူကြီးတွေအဲ့တရားစီရင်ရေးလောကအတူတွေကအဓိကပြဿနာဖြစ်နေတာဘာလဲအဲ့တော့အကျဉ်းပြတ်တာလားသူတို့ပတ်စံလူချင်းတို့လားဘယ်လိုလုပ်ထင်ပါလဲဘာကြောင့်အဂရိလိုက်စားနေတယ်ဆိုတော့ဒီဇင်းမြစ်ကိုပေါ့ ရှာဖွေတဲ့အခါမှာစာဝင်နေရေးမဖူလုံလို့လို့ပြောကြမယ်နောက်ပြီးတော့စစချင်းရာပေါ့လေလိုအပ်ချက်တွေလောဘတွေတက်ကြတယ်ပေါ့အဲ့လိုဖြစ်ကြတယ်ပေါ့ဒါပေမဲ့ဒေါန်ဆန်းစုကြည်ကနေပြီးတော့ကဲလက်ဆောင်ယူတာအစအတိုင်းတာတစ်ခုထိကန့်တတ်လိုက်တယ်ပြီးတော့ဟိုအကြက်မှတ်ခဲ့တယ်ပေါ့နော်ဒါပေမဲ့လို့ဟိုစစချင်းမှာပဲဟိုဖြစ်သွားတဲ့ကိစ္စလေးတစ်ခုရှိပါတယ်ဒီနေရာဌာနကြီးတစ်ခုကနေပ ရေးနယ်ပယ်မှာအောက်ခြေမှာဒီမြို့နယ်တို့ခရိုင်တို့အဆင့်တွေမှာအဂရိလိုက်စားမှုတွေကိုဘလို့ကင်တွယ်မလဲဆိုတာဒေါံဆန်းစုကြည်ဘလောက်လက်လန်းမိမလဲဒီအဂရိလိုက်စားမှုကိုဘလို့ထိန်းချုပ်မလဲဆိုတာအခု NLD အစိုးရအကြီးအကျယ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပါတယ
်ဒေါံဆန်းစုကြည်ကဘလောက်လက်လန်းမိမလဲဆိုတော့ဒေါံဆန်းစုကြည်နန်းဒီတရားစီရင်ရေးမှာခြားစားပစ္စည်းရဲ့လူတွေဥမာဖြင့်နမူနာစံနမူနာအဖြစ်နဲ့အရေးယူပြတာမျိုးပါမျိုးလုပ်မယ်ဆိုရင်ဘသူကဟန်တားနိုင်တယ်သူတို့ကိုစစ်တပ်ကခံထားတဲ့တရားသူတွေတော့မဟုတ်ပါဘူ
းအဲ့ဒါတော့ကျွန်တော်မပြောတတ်ဘူးရှင်ဟိုနည်းနည်းနမူနာအနေနဲ့ပေါ့လေစံနမူနာအနေနဲ့အရေးယူပြလိုက်မယ်စံနမူနာအနေနဲ့အရေးယူပြလိုက်မယ်ဆိုရင်တော့ထင်းထင်းသင်းသင်းဖြစ်သွားလိမ့်မယ်လို့ထင်ပါတယ်ကျွန်မဒီကနေ့အထိကျွန်မပြန်လာတဲ့အထိပေါ့နော်ကျွန်မနဲ့တည်တဲ့မိတ်ဆွေတွေဆွေမျိုးတွေသူတို့တွေရင်ဆိုင်နေရတဲ့အမှုတွေကိုသုံးသတ်တဲ့အခါမှာတရားသူကြီးဒီလက်စားနေတဲ့ကိစ္စတွေကမပြီးပြောက်သေးပါဘူးမပြောက်သွားသေးပါဘူ
းဟုတ်ကဲ့now ဒေသန္တရအုပ်ချုပ်ရေးတိုင်းဒေသကြီးနဲ့ပြည်နယ်တို့ရဲ့အခြေအနေကိုလည်းနည်းနည်းပြောစီချင်ပါတယ်အဲ့ဒီဒေသတွေမှာကောခုနမနိုင်သွင်းရက်ကိုပဲအဓိကထားပြီးပြောကြပါစို့ဘလောက်တိုးတက်မှုပြောင်းလဲမှုရှိပါလဲဒီဟာ
အဲ့လေးလာမိတဲ့လောက်ကတော့ဒီ NLD အစိုးရကနေပြီးတော့ခန့်အပ်ထားတဲ့ဝန်ကြီးချုပ်တွေကိုဒီဥပမာဆိုရင်ပေါ့နော်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ကအများစုရတယ်ဟို NLD ကသဘောကျတဲ့ဝန်ကြီးချုပ်ကိုခန့်ထားတယ်အဲ့ဒီခါမှာဒီရခိုင်ပြည်နယ်ရဲ့ဥပဒေပြုရေးမန်တိုင်နဲ့ဒီအုတ်ချုပ်ရေးအပိုင်းမှာနည်းနည်းလေးအဖုအကျိတ်ကလေးတွေဘဝင်မကြတာလည်းရှိပါတယ်အလားတူပဲရှမ်းပြည်နယ်မှာလည်းဒီလိုပဲနောက်ပြီးတော့မွန်ပြည်နယ်မှာလည်းဒီလိုမျိုးရှိပါတယ်နောက်မကွေးတိုင်းမှာဆိုရင်လည်းဝင်းကြီးချုပ်ကိုယ်တိုင်ကိုနည်းနည်းချင်းချောက်တာတွေပေါ့လေဟို
ပြည်သူလူထုကတော့လေဟိုကြံ့ကြံ့ခံနိုင်လို့ပဲပြောရမှာမသိဘူးအင်္ဂလိပ်လိုဆိုရင်တော့perseverance လို့ပြောရမှာမသိဘူးဟိုတော်တော်လေးဟိုဒူဘေးဒါပြီးခံကြပါတယ်သူတို့ကငါတို့အစိုးရတက်လာပြီပဲမီးပြက်လဲတိခံကြမယ်ဆိုတော့အပိုင်းရှိတယ်လို့မျိုးဟာအနယ်ဒီအစိုးရတက်လာပြီမီးတွေကလည်းပြတ်တော့မဲ့ပို့တော်မှပြတ်လာသေးတယ်ဘာထူးလို့လဲဆိုပြီးတော့ဝေဖန်နေတူတွေလည်းရှိပါတယ်အဲ့ရအဲ့ဒီခံနိုင်ရေ
ဒီဒေါန်ဆန်းစုကြီးအစိုးရတက်လာတဲ့အခါမှာအလုံးနဲ့အရင်နဲ့ဝင်လာပြီးတော့အကုန်လုံးလာပြီးတော့ကန့်လန့်တာတွေအများကြီးရှိပါတယ်အဲ့တော့အခုဖြစ်ပေါ်နေတဲ့ပြဿနာတွေအားလုံးကိုချက်ချင်းကြီးမပြေပြောက်ရင်တောင်မှဒီမဝေးတော့တဲ့နာဂကာလမှာတော့ပြေလည်သွားဖို့ရှိတယ်လို့ကျွန်မခန့်မှန်းရပါတယ်လာတဲ့နိုင်ငံတကာဧည့်သည်တွေကလည်းအများကြီးပဲတန်းစီနေကြပြီးတော့နေ့စဉ်သတင်းစာတွေမှာအကူအညီပေးမယ်ဆ
American Piranzu are through a Lugongu, seeing Kana Treader Tama, Yamanango, a Sinikan, a Sindongo, Chosharimus, we are through some Piabare, who were deeply resident in Trelawavi. But young Lesra, Lugongu Mu Kayare, Doka, there you go, Gaze, some support, a long out atom whom we see you, so through a jump jar and a chipper. So I did the dinha. မြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးဖို့အစဉ်ယူနေတဲ့စီးပွားရေးအတွက်နမိတ်မကောင်းဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်ဆိုတာဟာဆန်ရှင်တွေထိခိုက်နေတဲ့ IMF တို့ World Bank တို့ကမ္ဘာကူညီလေးပဲထိခိုက်နိုင်လို့ဆိုပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုလည်းနည်းနည်းပြောပါသေးတယ်။လူခွင့်ရေးအခြေအနေပတ်သက်ပြီးတော့နိုင်ငံတကာကဆုံးဖြတ်အရေးယူခံရလောက်အောင်မြန်မာနိုင်ငံအခြေအနေဆိုးနေတဲ့အထင်ပါလ
ဒီမြန်မာနိုင်ငံမှာလောက်ကိုင်းခွင့်လန်းနေမရှိဘူးလောက်စားလောက်စားကင်စားစရာအခွင့်လန်းနေမရှိဘူးဆိုပြီးတော့နိုင်ငံသားကိုထွက်ဖို့စူးစမ်းကြတယ်အဲ့ဒီခါမှာလူကုန်ကူးတဲ့လူပွဲစားတွေနဲ့တွေ့ပြီးတော့လေလူကုန်ကူးခံရတဲ့ပြဿနာတွေအများကြီးပါပဲဒီအရွယ်မြောက်သေးတဲ့ကလေးတွေအပါအဝင်နောက်မျိုးသမီးငယ်လေးတွေအဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ဒီလူကုန်ကူးမှုပြဿနာဆိုတာနိုင်ငံတကာနိုင်င ဒီလူကုန်မှုပြဿနာမဖြေရှင်းနိုင်သေးဘူးဆိုတာအဆမ်းမဟုတ်ပါဘူး။မတမာတဲ့လူတွေရှိနေသေးရတာလူကုန်မှုပြဿနာဖြစ်နေမှာပါ။ဒါပေမဲ့အာနာပိုင်းနေအနေနဲ့ကလည်းဒီလူကုန်မှုပြဿနာကိုဖြေရှင်းဖို့ဆိုတဲ့နေရာမှာဟိုလုံနေတယ်လို့တိုင်းတာတစ်ခုတည်းပါဝင်နေလို့ထင်ပေမဲ့လို့တကယ်တမ်းသတ်မှတ်ထားတဲ့ဒီသူတို့ရဲ့ criteria တွေကိုမပြည့်မီတဲ့အတွက်ကြောင့်မလို့ဒီအမေရိကန်ပြည်တော်စုကနေပြီးတော့အဆင့်ချလိုက်တာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိမိရင်မိကွန်လေးတစ်ခုမိကျွန်ပါတယ်။အဲ့ဒါကတော့ The ဒီကိစ္စမှာပြန်ကြိုင်းဝင်ရဲ့အဆုံးဖြတ်ဘလောက်ပါတယ်လဲ။ဒေါအောင်ဆန်းစုကြီးကများညွန်ကြားလေသလား။စစ်တပ်ကကန်ကွက်တာမဟုတ်ဘူးလို့တော့အဲ့ဒီဟာကိုရုပ်ရှင်ပြဖို့လုပ်တဲ့အဖွဲ့အစည်းကဆိုကြပါတယ်။တော်ရင်စုံပဲလူဆုံးသက်လိုပါဒီကိစ္စမှာ။အဲ့ရုပ်ရှင်စင်စာအဖွဲ့ထဲမှာကျွန်မကိုယ်တိုင်ပါပါတယ်။အကဲပြတ်တိုင်းလူကြီးဖြစ်နေပါပါတယ်။ကျွန်မကြည့်ရတဲ့ကားပေါင ဒီအများပြည်သူမျှော်လင့်တောင်းတာနေတဲ့ပြည်သူအစိုးရတရားပေါ်ခလေးစစ်သားကိစ္စဆိုလို့ရှိရင်တက်မတော်တက်ကြကြီးတရားကနေခွနှစ်တန်းကြောင်းသားလေးကိုခေါ်တုံးချပြီးတော့စစ်သားစုဆောင်သွားတဲ့ကိစ္စဆိုလို့ရှိရင်ယနေ့လက်ရှိတက်မတော်ရဲ့လုံခဲ့တဲ့2-5ဆယ်တက်မတော်မဟုတ်ဘူးရှင်ယနေ့လက်ရှိတက်မတော်ရဲ့ဂုံတိတ်ခါကိုလုံးဝမေ့မိန်စေတာပါနောက်တစ်ခုဆိုလို့ရှိရင်လေယာဉ်မြေတိန်းတဲ့ကိစ္ Piora, Digane Kit Tamaro, Piora, Lungere, Ningazia, Tamaro, Piora Mobushi, and a Tamaro, a Kondekau, Nurazir, Lupure Kama, Eddie Kuna, Yoshengaro, Ri, Piatago, and Babydo, Lungere, Ningazia, Yoshengau, Tamaro Kondeka, maybe Masurum, Piata, Kaimusur, or Jama Sinalumia,
Zuria, Suin Lundle, Edo.
Tamatimare, the Sansa Bokpwe, she did Lupiorishi, or Sansa Bokpwe, and Bido. โอ้ดาတော့ဟိုပြီးခဲ့တဲ့သူတို့ရဲ့အဖေကြီးတက်မတော်ကနေပြီးတော့လုတ်ခဲ့တဲ့ကိစ္စဆိုတော့ဒါဂုံတိတ်ခါထိခိုက်မှာဆိုးလို့ဆိုပြီးတော့ပြည်ပြင်လိုက်တယ်လို့ဒီမှာပြောတာ
ကိုရီမြန်မာအပြောင်းလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြကြတာပါခင်ဗျာအခုတော့နောက်ထပ်အပတ်စဉ်အစီအစဉ်အစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ဝါရှင်တန် DC မြို့က World Resources Institution မှာအလုပ်လုပ်နေတဲ့ကိုတက်ဟိန်းထွန်းသူ့ရဲ့အမြင်ကိုတင်ပြထားပါတယ်တင်ဆက်သူကတော့မန်မိုးဖြူဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ထင်တယ်ကမ္ဘာတစ်ခွန်းမှာငပြောသီးမကြိုက်တဲ့လူတွေမရှိသလောက်ပါပဲလို့ဒါပေမဲ့ပိုပြီးအရေးကြီးတဲ့မိကုံးကတော့ငပြောသီးကိုအခုံဘလုံးနှွာကြမလဲဆိုတာပါပဲမြန်မာနိုင်ငံသားအတွေအနေနဲ့ဖြစ်ပြောရမယ်ဆိုရင်တော့ငပြောသီးကိုထိတ်ဖူးကနေနှွာလေးရှိကြပါတယ်ဒါပေမဲ့ကျွန်တော်ရန်ကုန်ကလာတာပါတခြားဒေသကလူတွေငပြောသီးကိုကျွန်တော်လိုထိတ်ဖူးကမနှွာဘူးဆိုရင်ကျွန်တော်ကိုအကြော ဒီကိုထိတ်ကူးကမနှွားဘဲနဲ့တခြားတစ်ဖက်အရင်ဘက်ကနေပြီးတော့နှွားကြပါတယ်။အာကျွန်တော်အဲ့ဒါကိုတွေးကြည့်တဲ့အချိန်မှာကျွန်တော်အရင်ဝမ်းတာသွားပါတယ်။ဒါပေမဲ့စိတ်ပင်နီးမကြောက်ထားတဲ့ကျွန်တော်စတန်ရပြောရမယ်ဆိုရင် Australia, Nigeria, Singapore, UK, US နဲ့ Zimbabwe နိုင်ငံသားတွေကမပြောသေးဘူး။အရင်ဘက်ကနေအခုနှွားကြပါတယ်။ဒီတစ်ဖက်မှာတော့မြန်မာနိုင်ငံ၊ကမ္ဘောဒီးယား Russia နဲ့ Uganda နိုင်ငံသားတွေကမပြောသေးဘူးထိပ်ဖူးကနေအခွန်နှွားစားကြပါတယ်။အာတရုတ်နိုင်ငံမှာဆိုရင်တော့ဒေတာကြီးရဲ့အတွက်ဒေတာပေါ်မူတည်ပြီးတော့ထိပ်ဖူးကတော့အရင်ကပါခွာအခွန်နှွားတဲ့လူတွေတွေ့ပူပါတယ်။အာပြီးတော့လူနဲ့အနီးဆက်ဆုံးဖြစ်တဲ့မြောက်တွေကိုကြည့်ရင်တော့သူတို့ကမြန်မာကျွန်တော်တို့မြန်မာနိုင်ငံသားတွေလို့မပြောသေးဘူးထိပ်ဖူးကအခွန်နှွားတာကိုတွေ့ရပါတယ်။အာဒီကိစ္စကကျွန်တော်ထင်တယ်အထူးပ ngay tu bien chao la chao le la ne mya media re po bi phwin pyo pwin le myin da la ne mya chano myanmar nangan tu nangan da re ha twei la ba de ba twei la le so ro ma pyo thi khwa bon khwa ni chin ma tu re ha re ko twei la ba de ka ba po ma le phi phi ai ni chin nangan ma le phi phi ho wa data တစ်ခုနဲ့တစ်ခုမှာပဲဖြစ်ဖြစ်မပြောသေးအခုနှွားပုံနှွားတင်းမတူတာကိုတွေ့လာကြပါတယ်ဒီချိန်မှာအရေးကြီးတာကဆရာတို့စေတန်းတို့မှာဆရာတို့ပကတိမှာမိဘရားပွားစောကိုဝေခဝေဖန်တယ်လို့ငါနှစ်ငါသာနှိုင်းဆရာဟုအတ္တမာနခုံခုံထပြီးငါမပြောသေးနှွားပုံသားဧကံမှုချအမှန်တရားသစ္စာဆရာဟုကျွန်တော်တို့နိုင်ငံသားကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေလက်ကင်ထားပြီးတော့ငါနဲ့မတူရဲ့တို့ရန်သူသမုတ်ကြမလားအမမဟုတ်သူများတွေဘာကြောင့်မပြောသေးကိုအရင်ကနေနှွားလို့ကြလဲဘာမတူတဲ့အကျိုးကျေးဇူးတွေရှိနေတာကြောင့်လဲစသည်ဖြင့်ကျွန်တော်တို့လေးလာစူးစမ်းကြပြီလောကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားများမပြောသေးနှွားနည်းအစ်စ်များတွေးခေါ်တီထွင်ကြံစားနိုင်ကြပါစေသူစုပေါင်းလျက
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဂရိလိုက်စားမှုအမြင့်ဖြတ်ချေမှုန်းရေးဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်မှာအဓိကတော့ချက်တစ်ခုဖြစ်ကြောင်းနိုင်ငံတကာမူးယစ်ဆေးတိုက်ဖျက်ရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဝီလျံဘရောင်းဖီးလ်ကပြောပါရတယ်။အာဂရိလိုက်စားမှုတိုက်ဖျက်ရေးမှာအမေရိကန်ကနမူနာကောင်းတစ်ရပ်အဖြစ်ရှေ့ကဥဆောင်နိုင်ဖို့ကြိုးစားနေပါတယ်။နိုင်ငံသားကအကျင့်ပြက်ချစားတဲ့အစိုးရအရာရှိတွေအမေရိကန်ကိုလာရောက်ခွင့်ညှင်းပယ်တာပါဝင်အဂရီလိုက်စားမှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးသူတို့ရဲ့တရားနည်းလမ်းမကျဘဲရယူထားတဲ့ဝင်ငွေတွေကိုအမေရိကန်မှရောကဘာတလွားမှပါဝင်မလာအောင်လဲပိတ်ပင်ဟန်တာပါတယ်။ဒီနည်းနဲ့2004ခုနှစ်ကစလို့အမေရိကန်ဒေါ်လာ143သန်းတန်ဖိုးရှိတဲ့ပစ္စည်းတွေကိုတရားရေးဝန်ကြီးဌာနကပြန်ပို့ပေးခဲ့ပါတယ်။ဒါအပြင်လောလောဆယ်မှာလည်းအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ခိုးယူထားတဲ့ပစ္စည်းတွေအတွက်တရားစွဲဆိုထားတာတွေရှိပါတယ်။နိုင်ငံရခြားအဂရိလိုက်စားမှုဆိုင်ရာဥပဒေအရအပြစ်ပနိုင်ငံတွေကအစိုးရအရာရှိတွေရဲ့အကျင့်ပြက်ချစားမှုတွေကိုအမေရိကန်ပြည်ထောင်စုကတိုက်ဖြတ်နှိမ်နင်းပါတယ်။ မကြခင်နှစ်တွေအတွင်း INL ခေါ်နိုင်ငံတကာမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများတိုက်ဖြတ်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာတလွှားမှာအဂရီလိုက်စားမှုတိုက်ဖြတ်ရေးကနဦးလှုပ်ရှားမှုတွေကိုတိုးချဲ့ဆောင်ရွက်ဖို့နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းမှာအဂရီလိုက်စားမှုတိုက်ဖြတ်ရေးအတွက်ပြည်ထောင်ရေးဝန်ကြီးဌာနကအသစ်ခတ်မဲ့အရာရှိသစ်8000အတွက်လူသစ်စုဆောင်တာနဲ့လူရစ်စစ်ဆေးမှုတင်နန်းပို့ချတာတွေကို INL အဖွဲ့ကထောက်ပံ့ခဲ့ပါတယ်။ဒီလိုထောက်ပံ့မှုရဲ့အရလကတော့ယူကရိန်းပြည်သူတွေကြားရဲတပ်ဖွဲ့ဝင်တွေကိုထောက်ခံမှုဟာ85ရာခိုင်နှုန်းထိရှိလာတာကြောင့်ရဲတပ်ဖွဲ့ဝင်တွေပျော်ရှင်ခြေနက်ခဲ့ကြရပါတယ်။2015-2016အတွင်းဂွာတီမာလာမှာလည်းအဲ့ဒီလိုထင်ရှားတဲ့စီမံကိန်းတွေရှိခဲ့ပါတယ်။2008ခုနှစ်ကလေးကအမေရိကန်ကမတီးပေးခဲ့တဲ့ဂွာတီမာလာတွင်ပြစ်ဒဏ်ခတ်ခြင်းမခံရသူများစန့်ကျင်ရေးဆိုင်ရာနိုင်ငံတကာကော်မရှင်ဖွဲ့ရဲ့စုံစမ်းမှုတွေကနေအခွန်ကောက်ခံမှုတွေမှာအဂရီလိုက်စားတာအကျဉ်ထောင်စနစ်အမျိုးသားရဲတပ်ဖွဲ့လူမှုဖူးလုံရေးဆိုင်ရာကြက်မာရေးဖွဲ့နဲ့နေရာနှက်ကအစိုးရလုပ်ငန်းဌာနတွေအတွင်အဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်တာဖန်စီအရေးယူတာတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်အထူးသဖြင့်သမတအော်တိုပရက်စ်မော်လီနာနှုတ်ထွက်ပေးခဲ့ရယုံမကသူ့ကိုအကျဉ်းချထားပြီးစုံစမ်းစစ်ဆေးမှုတွေကိုလည်းလုပ်ခဲ့ပါတယ်။အကျဉ်းပြတ်ချဆောင်မှုကိုတိုက်ဖြတ်တားဆီးတာဟာအစိုးရတရားရဲ့တာဝန်ရှိမှုတစ်ခုတည်းမဟုတ်ပါဘူး။အောက်ခြေကနေစပြီးတိဆောက်ယူရမယ်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးအယက်သားပြည်သူတွေရဲ့တောင်းဆိုမှုလည်းပဲဖြစ်ပါတယ်။မက္ကဆီကိုမှာတော့အမေရိကန်ပြည်ထောင်စုကဒေတာရင်းအဆင့်အဂရီလိုက်စားမှုတွေကိုဖော်ထုတ်ဖို့စုံစမ်းစစ်ဆေးရေးသတင်းတောက်တင်ဒန်းတွေကိုထောက်ပံ့ကူညီပါတယ်။အရက်သားတွေသတင်းတောက်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးအဂရီလိုက်စားမှုတွေကိုဖော်ထုတ်ဖို့လုပ်ပိုင်ခွင့်အာဏာရှိရမှာဖြစ်တယ်လို့ပြစ်မှုကျူးလွန်သူတွေကိုတရားစွဲဆိုတာအမှုစီရင်တာတွေအပေါ်မှာလွတ်လပ်စွာရေးသားဖော်ပြခွင့်အတွက်ဘေးကင်းလုံခြုံမှုရှိရမှာလည်းဖြစ်ပါတယ်။လထဝင်းကြီးဘရောင်းဖီးလ်ကအဂရီလိုက်စားမှုတိုက်ဖြတ်ရေးဆိုတာစာရိတ္တအတွက်တည်းမဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းကလူချင်းဝိသိခါပိုင်းနဲ့လည်းပိုးပြီးတော့သက်ဆိုင်ပါတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတည်ငြိမ်နေအောင်ကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့အနာဂတ်ကိုကာကွယ်ပေးဖို့ဆိုရင်ကျွန်တော်တို့ဟာအဂရီလိုက်စားမှုကိုနေဆက်ဒေတာတွေမှာရောကျွန်တော်တို့ရဲ့နိုင်ငံတကာကမိတ်ဆွေတွေကြားမှာပါတိုက်ဖြတ်သွားရမှာဖြစ်ပါတယ်လို့လည်းဝင်းကြီးဘရောင်းဖီးလ်ကပြောပါတယ်ရှင်။
အမေရိကန်စူရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စူရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘူမဟုတ်ကြောင်းထပ်မံအတည်ပြအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းနေမင်းဖက်ထုတ်လွှင့်ချက်ဒီမကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူခိုက်ခဲ့တဲ့ဖြစ်ရဟာIS Islamic စစ်တွေးကြွတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုံနီးလုံဟန်တဲ့ဒုနေချောင်းနဲ့အလားတူတက်ခိုက်မှုမျိုးအမေရိကန်ပြည်ထောင်စုအတွင်းမှာလည်းပြုလုပ်နေကြောင်း CIA ဗဟိုထောက်လိုင်းရေးအေဂျင်စီအကြီးအကဲဂျွန်ဘရန်နန်ကသတိပေးပြောကြားလိုက်ပါတယ်။ကနေဒါနိုင်ငံအော်တဝါမြို့မှာဗုဒ္ဓနေ့ကကျင်းပတဲ့မြောက်အမေရိကတိုက်ခေါင်းဆောင်များရဲ့ထိပ်သီးဆွေးနွေးအတွင်းအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကခေါင်းဆောင်တွေဟာကုန်သွယ်ရေးဆိုင်ရာကုကြွစီးပွားကာကွယ်ရေးနဲ့ဆိုင်တဲ့ကိစ္စတွေနဲ့ကမ္ဘာမှုပြည်ရေးကိုစန့်ကျင်မှုတွေကိုပြင်းထန်စွာကန့်ကွက်လိုက်ကြပါတယ်။မြန်မာနိုင်ငံအတွင်းလူနည်းစုတွေရဲ့အခြေခံလူ့အခွင့်အရေးကိုညှင့်ပယ်တဲ့ဥပဒေဖွဲ့စည်းပုံတွေနဲ့ policy တွေကိုပြင်ဆင်ရေးဆွဲတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ကာလရှည်ကြာစွာဖိနှိပ်ချုပ်ချယ်မှုတွေပြုလုပ်စေတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲပြီးလူနည်းစုတွေအပေါ်စိုးရိမ်ပွဲအခွင့်အရေးချိုးဖောက်သူတွေကိုဆယ်စုနှစ်ပေါင်းများစွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့ကိစ္စကိုပါကင်တွယ်ဖြေရှင်းဖို့အရေးကြီးကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရာရဲ့El Hussein ကဂျနီဗာမြို့မှာကျင်းပနေတဲ့32ကြိမ်မြောက်လူ့အခွင့်အရေးညီလာခံမှာဇွန်လ29ရက်နေ့ကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနဲ့နိုင်ငံကြားနားလည်မှုလွှမ်းမားနေမှုတွေဖယ်ရှားပြီးစီးပွားရေးဆိုင်ရာတိုးမြင့်လှုပ်ဆောင်လိုတဲ့ဆန္ဒရှိကြောင်းမြန်မာနိုင်ငံကို9ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်ငယ်ပြောကြားချက်ကိုကိုကာပြီးဒါကာ Tribune သတင်းမှာဖော်ပြထားပါတယ်။
နိုင်ငံတကာသတင်းအချင်းချုပ်ကိုကုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်စမိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.